ယူကရိန်းနိုင်ငံကရုရှားသိမ်းပိုက်ထားတဲ့ဒေသ၄ခုကိုတောက်ချန်နေမှာရုရှားနိုင်ငံတွေကိုအခမ်းအနားနဲ့ထည့်သွင်းဖို့တရားဝင်ထည့်သွင်းဖို့အတွက်ရုရှားအစိုးရကစီစဉ်နေတာဟာတရားမဝင်ကြောင်းနဲ့ဒါကိုလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူဒရက်စ်ကကြေညာပရနေမှာပြောကြားလိုက်ပါတယ်
။ The UN Charter is clear. Any annexation of a state territory
ကုလသမဂ္ဂဗရင်ရှင်စာတမ်းကရှင်းပါတယ်နိုင်ငံတကာနိုင်ငံရဲ့ပိုင်နယ်ကိုတခြားတနိုင်ငံကချင်းချောက်လို့ဖြစ်စေအင်အားသုံးပြီးဖြစ်စေတိုက်ခိုက်သိမ်းယူမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေကိုရောကုလသမဂ္ဂဗရင်ဂျင်စရန်ကိုပါချိုးဖောက်တာဖြစ်ပါတယ်လို့ပြောသွားတာပါယူကရိန်းပိုင်နယ်၄ခုဖြစ်တဲ့အရှေ့ပိုင်းကဒွန်စနက်နဲ့လူဟန့်စ်တောင်ပိုင်းကခါဆင်နဲ့ဇေပိုရီရှားဒေသတွေကိုသိမ်းယူဖို့လုပ်တဲ့ဘယ်ဆုံးဖြတ်ချက်မျိုးကမဆိုတရားမဝင်သလိုအပြစ်တင်ရှုံချတာခံရမယ်လို့လည်းပြောပါတယ်ယူကရိန်းကအဲ့ဒီဒေတာ၄ခုကိုရုရှားနိုင်ငံနဲ့တရားဝင်ထည့်သွင်းမဲ့အခမ်းအနားကိုတောက်ချနေခြင်းပါမယ်လို့ရုရှားဆိုရကချက်တဘရီနဲ့အစောပိုင်းမှာပဲကြေညာခဲ့တာဖြစ်ပါတယ်။ဒီလောက်ရဟာတရားမဝင်တဲ့အတွက်လက်မခံကြောင်းယူကရိန်းကရောဒီလောက်ရကိုတုံ့ပြန်နေနေနဲ့နောက်ထပ်ဒဏ်ခတ်အရေးယူဖို့အသင့်ဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကပါပြောပါတယ်။ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ဖ်ကတော့ဒီအခမ်းအနားကိုသမ္မတဗလာဒီမီယာပူတင်နဲ့အတူဒီဒေတာ၄ခုမှာရုရှားခန့်အပ်လိုက်တဲ့အကြီးအကဲတွေပါတက်ရောက်မယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းရုရှားရဲ့အထူးအရောင်ဆန္ဒခံယူပွဲကိုရှုံချတဲ့အဆိုပြုချက်မူကြမ်းကိုအမေရိကန်ကအယ်ဘေးနီးယားနဲ့အတူရေးဆွဲနေတာပါဒီမူကြမ်းမှာယူကရိန်းရဲ့အနေအထားမှာဘာအပြောင်းလဲဖြစ်လာလားကမ္ဘာနိုင်ငံတွေကအသိမှမပြုတ်ဖို့နဲ့ယူကရိန်းကနေရုရှားတပ်တွေပြန်ပြီးဆုတ်ခွာဖို့အတွက်တိုက်တွန်းထားတာဖြစ်ပါတယ်